အောက်တိုဘာလ9ရက်နေ့မနက်6နာရီခွဲအချိန်သိန်းနီမြို့အဝင်းမှာတပ်မတော်နဲ့ TNNI တပ်ဖွဲ့ဝင်တွေထိတိုက်တွေ့ပြီးအပြန်အလှန်ပစ်ခတ်ခဲ့ပါတယ်။ TNNI က RPG နဲ့ပစ်ခတ်ခဲ့တာမှာတပ်မတော်ဘက်က3ဦးကြာဆုံးသလို3ဦးဒဏ်ရာရခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေမှာလက်နက်ကြီးကြီးတွေဟာအရက်သားနေအိမ်တွေကိုကျရောက်ခဲ့လို့သိန်းနီမြို့ရက်ကွက်1ရက်ကွက်2ရက်ကွက်3ကအရက်သား9ဦးဒဏ်ရာရခဲ့ပါတယ်။အော်တိုဘားလာ17ရက်နေ့မနေ့ပိုင်းမှာတိန်းနီမျိုးအတွင်းလက်နက်ကြီးပစ်ခတ်တံတွေကိုထပ်မံကြားခဲ့ရပြီးတိန်းနီမျိုးရက်ကွက်3မှာနေထိုင်တဲ့လင်းများ2ဦးလက်နက်ကြီးစားထိမှန်တံရရခဲ့ပါတယ်။တံရပြင့်တံတဲ့အမျိုးသားဖြစ်သူကိုတော့လာရှိုးစေယုံကိုပို့ဆောင်ခဲ့ရပါတယ်။အော်တိုဘားလာ9ရက်နေ့တိုက်ပွဲအတွင်းမှာလည်းအရက်သား9ဦးတည်းက2ဦးကိုလာရှိုးစေယုံကိုပို့ဆောင်ကူတာခဲ့ရတာပါ။ပစ်ခတ်မှုတွေကြောင့်တိန်းနီမျိုးနဲ့အတွင်းကလွတ်တော်ကိုယ်စားလှယ်တချို့ရဲ့နေအိမ်အပါအဝင်ရက်ကွက်1ရက်ကွက်2နဲ့ရက်ကွက်3အတွင်းကနေအိမ်ဆယ်လုံးမှာအမိုးတွတ်တွေတကားမှန်တွေထိခိုက်ပျက်စီးခဲ့ပြီးမှန်လုံကားတစ်စီးပါဝင်ကားသုံးစီးလည်းမိုင်းဆတွေထိမှန်ခဲ့ပါတယ်။တစ်ဆက်တည်းမှာပဲအော်တိုဘားလ17ရက်နေ့ညနေပိုင်းမှာကိုခိုင်မြို့နယ်လွယ်ပယ်စုစည်းရွာတွေကိုလက်နက်ကြီးတွေကျလို့လာသားရွယ်ကလေးငယ်အပါအဝင်အရက်သား3ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီနေ့ညနေပိုင်းမှာကိုခိုင်မြို့တက်မတော်စခန်းကုန်းကနေလက်နက်ကြီး3ချက်လောက်ပစ်ခတ်တံကိုကျရတယ်လို့ကိုခိုင်ဒေသခံတွေကပြောပါတယ်။လွယ်ပယ်စုစည်းရွာတစ်ဝိုက်မှာလက်နက်ကြီးကျရောက်ခဲ့လို့နေအိမ်တချို့ပျက်စီးသလိုရွာသား3ဦးထိခိုက်ခဲ့ပြီးကိုခိုင်ဆေးဦးမှာဆေးကုသမှုခံယူခဲ့ရတယ်လို့တွားရောက်ကူညီခဲ့တဲ့ကိုခိုင်ဒေသခံဒေါက်ခမ်းမတ်ကပြောပါတယ
်။မောင်စုစည်းရွာဖုန်ကြီးတောင်ရဲ့ညဘက်ကမှသူကလက်နက်ကြီးကျတဲ့ဟာလေညီကနည်းနည်းပြုတ်နေလို့တာတိလား။ညီသားတော်မှနေမယ်ဆိုအဲ့ဒီပေါက်ကွဲတန်နဲ့သူရဲ့အားပြည့်ချက်ကတော့တော်လေးထိခိုက်သွားမှာ။အဲ့ဒါမှဒေါ်အိုရဲ့အိမ်ရှိတယ်။ဒေါ်အိုရဲ့အိမ်မှာကျတော့အိုးနှလုံးလေးပေါက်သွားတယ်။သူရဲ့စလုံးကြီးလေးပေါက်သွားအိမ်ခေါင်းမိုးကြီးလေးပေါက်သွား။ဖုန်ကြီးကြောင်မှာဟိုမှာနည်းနည်းဒီမှာအဲ့လိုဆက်ထိသွားကုန်တာပေါ့အဲ့ဒီတော့ကအိမ်တအိမ်မှာဆိုလို့ရှိရင်ခမိုးဒီရှစ်နေရာပေါက်သွားတယ်လက်တလုံးစာလက်တလုံးစာအဲ့လိုမျိုးတွေပေါက်ကုန်လားသူတို့ခင်ဗျားလေးပြီးခဲ့တဲ့ခါကနေစပေးတင်နဲ့ပြေးရတဲ့ဟာတနည်းအဲ့နည်းနည်းကြီးတွေပြန်ကြတော့တို့ကတော်တော်လေးတုံ့လုံးချောက်ချနေတယ်လားသူတို့စိတ်ထဲမှာ
အဲ့ဒီနေ့မနေ့ပိုင်းမှာကိုခိုင်မြို့နယ်နှက်ကွကျေးရွာတောင်ကုန်းတွေမှာတပ်မတော်နဲ့ TNNI တပ်တွေတိုက်ပွဲဖြစ်ပွားခဲ့တာရှိပြီးလက်နက်ကြီးကြတဲ့လွယ်ပယ်စုစည်းရာနဲ့ဝေးတယ်လို့ TNNI ပြန်ကြားရေးတာဝန်ခံကပြောပါတယ်ဒါပြင်အော်တိုဘား9ရက်နေ့တိတ်နေဖြစ်စင်ပါလေသူတို့တပ်ဖွဲ့ဝင်တွေလမ်းဖြတ်ကူးချင်းတပ်မတော်ရင်တန်းနဲ့ထိတိုက်တွေ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းပြန်လည်ဆုတ်ခွာခွဲပြီးထပ်မံတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ TNNI သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမှုမအိုက်ကျော်ကပြောပါတယ်
မှဖြစ်လာတော့6နိုင်50ဆန်ကျွန်တော်ဖွဲ့ရမရှိတော့သုတ်သွားရင်ဓမ္မဒီလေအထူးသားဒီတပ်ဖွဲ့ကတော့ရှော့ဖြစ်နေတယ်အဲဒီတော့ဖြစ်လာတော့ရှိရှိတယ်ဘောနော်ဒီမကြည့်ရတော့တပ်ဖွဲ့ပြီးတဲ့နောက်ပိုင်းမှာဒီတပ်ဖွဲ့ကလက်ဖြစ်ရတာလည်းပြန်ပြန်ထိတာပုံများတာဘောနော်ကျွန်တော်ရှိတဲ့နမ်ကုထဲတောင်ကျောင်းမှာတက်ကလာတိုက်တော့လက်ပြည့်စင်ကြတော့ reason ကတုံးနေမှာလက်နေကြီးနဲ့လမ်းပြတယ်လမ်းပြတော့ကျွန်တော်တို့နေတာတော့တော်တယ်မှာဓမ္မကျတော့ဓမ္မ PMLM တီတော့အဲ့မှာဟိုစစ်စစ်ရောအဲ့မှာဆိုတော့ကျောင်းမဲ့ရန်နပ်ပြခတ်တယ်ပြခတ်တော့လူစုကြီးထိကုန်ဘောနာတရားတော့ဒီတက်ပွဲလုံးဝမရှိဘူးအဲ့မှာတက်ပွဲဖြစ်တာတော့လည်းကြီးဖြစ်တာနဲ့တခြားစီဘောတက်ပွဲဖြစ်တာတော့မနေ့ကလေးဖြစ်တာဆိုရင်ညနေ၄နာရီလောက်မှာ MC ရထဲမှာဖြစ်တာ
ကိုခိုင်မြို့နယ်တဲကိုတက်မတော်ဘက်ကလက်နက်ကြီးတွေပြစ်ခတ်တာမရှိဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကညင်းဆိုထားပါတယ
်မရှိပါဘူးပြန်ပြောစရာအဲ့မှာကျွန်တော်တို့ဖြစ်ပွားခဲ့ခြင်းမရှိရတော့ကြောင့်လို့ဘာပြောစရာမရှိဘူးဆွဆွဲနေကြပါဗျအဲ့လိုမျိုးမနေ့ကဖြစ်ခဲ့တာတော့ကိုခိုင်ကလေးတဝိုက်မှာဖြစ်ခဲ့တယ်ကိုယ်တော်လမ်းကွဲဆိုတဲ့နေရာမှာတော့ကျွန်တော်တို့ဖြစ်ခဲ့တာရှိတယ်။အဲဒီမှာတော့ရိုးရိုးခီးခီးတိုက်ပွဲဖြစ်ပွားမှုတွေဖြစ်ခဲ့တာရှိတော့ရ
တယ်။မြောက်ပိုင်းမှာမိတ်အဖွဲ့အနေနဲ့အပြစ်ရမယ်လို့ထုတ်ပြန်ချက်တွေထုတ်ပြန်ပြီးနောက်မှာတိုက်ပွဲတွေနှဲငယ်ရော့ခဲ့ပြီးမယ်။တက်မတော်နဲ့ TNN နေတိုက်ပွဲဖြစ်ပွားမှုကတော့10ချိန်လောက်ရှိခဲ့တယ်လို့ TNN ဘက်ကပြောပါတယ်။ဒေသခံတွေကြားမှာတော့ကြေးရွာတွင်တိုက်ပွဲဖြစ်ပွားတာလက်နက်ကြီးတွေကြောင့်ထိခိုက်မှာကိုအရင်ထက်ပိုဆိုးရနေရတယ်လို့ကိုခိုင်ဒေသခံဒေါက်ခမ်းမတ်ကပြောပါတယ်။တိန်းနီမျိုးနဲ့အုတ်ချွေမှုဦးမြင့်ဦးကတော့တိန်းနီမျိုးအတွင်းမှာဒေတာဖွံ့ဖြိုးရေးတွေကိုစ조사လှုပ်ဆောင်နေခြင်းတိုက်ပွဲတွေမဖြစ်ဖို့ဝိုင်းဝန်းကူညီစေခြင်းတယ်လို့ပြောပါတယ
်တည်ငြိမ်မဲ့အေးချမ်းမဲ့ဆိုရင်ကျွန်တော်တို့မျိုးဟာအရန်ကိုတုတ်တက်မြန်ဆန်မမျိုးပါဘာကြောင့်လဲဆိုတော့ကျွန်တော်မျိုးရဲ့အနေထားကဒါ location အရလမ်းစုံလမ်းကွက်မှာရှိတယ်တရုတ်ပြည်နယ်လည်းတကားပေါက်အနေနဲ့ဘယ်ဘက်ကိုသွားသွားကွန်လုံဘက်သွားသွားနောက်ကဘူဆဲဘက်သွားသွားသွားလို့ရတဲ့မျိုးဖြစ်တယ်အဲ့တော့ location အရကျွန်တော်တို့စီးပွားရေးအလားလားကောင်းတဲ့မျိုးတစ်မျိုးနေရာမှာရှိတယ်အဲ့တို့ကြောင့်ဒီမျိုးကိုဝိုင်းဝန်းပြီးတော့အေးချမ်းအောင်လုပ်ပြပါပဲဖွဲ့စည်းပဲဝအောင်မှလည်းကျွန်တော်တို့ကတော့အပြစ်တော့မပြောလို့ပါဘူး။ကျွန်တော်တို့မျိုးတော့ဝိုင်းဝန်းဆောင်ရှောက်ပြီးဒီမျိုးလေးကိုတခြားမျိုးတွေနဲ့အတူဖွံ့ဖြိုးတိုးတက်အောင်ဝိုင်းဝန်းဆောင်ပေးလို့ပါတယ်။ဒါကြောင့်လည်းကျွန်တော်တို့မျိုးကခုနကသွားဝိုင်းလက်ထက်ကသာရှေ့ကျပြီးမျိုးဖြစ်တော်လည်းပဲဒီတစ်လုံးမဲ့အနည်းဆုံးမျိုးနဲ့ပါ
။လက်ရှိမှာရှမ်းမြောက်ဒေသကိုခိုင်မူဆယ်လမ်းတစ်လျှောက်တက်မတော်ကလုံခြုံရေးယူထားသလိုစစ်အင်အားတွေလည်းဖြန့်ကျက်ထားတဲ့အခြေအနေကိုတွေ့ရပါတယ်။ဒေတာတွင်းနဲ့ဖက်တက်တွေကြားမှာတော့စီရေးတင်းမာနေတဲ့အခြေအနေတွေရှိနေပြီးအချိန်မီရေးတိုက်ပွဲဖြစ်ပွားနိုင်တာကြောင့်ဒေတာခန်တွေကြားမှာတော့စိုးရိမ်ထိတ်လန့်မှုတွေရှိနေကြပါတယ်ခင်ဗျာကျွန်တော်ကကန်တာပါ